ရပ်ဖက်အဖွဲ့အစည်း40ကိုစားဒီမိုကရေစီဖွံ့ဖြိုးတိုးတက်ရေးလှုပ်ရှားဆောင်ရွက်မှုကော်မတီဒါနရှိဆောင်မြန်မာ New မြန်မာ Foundation စတဲ့အရပ်ဖက်အဖွဲ့အစည်းတွေကရက်ကွက်သွမဟုတ်ကျေးရွာအုပ်စုအုပ်ချုပ်ရေးဥပဒေတတိယအကြိမ်ပြင်ဆင်တဲ့အခါမှာထည့်သွင်းစီခြင်းနဲ့အချက်တွေကိုပြောခဲ့တာဖြစ်ပါတယ်။အခုပြဋ္ဌာန်းထားတဲ့ရက်ကျေးအုပ်ချုပ်ရေးမှုဥပဒေအရရက်ကွက်အုပ်ချုပ်ရေးမှုတွေကိုရွေးချယ်ဖို့ရက်မိရက်ဖက်9ယောက်ပါဝင်တဲ့ကြီးကြပ်ရေးမှုအဖွဲ့ကိုဖွဲ့စည်းရပါတယ်။အဲ့ဒီအဖွဲ့ကစဲအိမ်မှုတွေကိုရွေးချယ်ရတာဖြစ်ပါတယ်။အဲ့ဒီစဲအိမ်မှုတွေထဲကမှရက်ကွက်အုပ်ချုပ်ရေးမှုကိုရွေးချယ်ရတာဖြစ်ပါတယ်။ရက်ကျေးအုပ်ချုပ်ရေးရွေးချယ်ရမှာဥပဒေမှာပါတဲ့အတိုင်းလက်တွေလှုပ်တဲ့အခါမှာအခက်အခဲတွေအများကြီးရှိနေပါတယ်။ပြီးခဲ့တဲ့ရက်ကျေးအုပ်ချုပ်ရေးမှုရွေးချယ်တဲ့အခါမှာစဲအိမ်စုမှုရွေးကောက်ရမှာအစီအစဉ်တကျမရှိတာတွေပွင့်လင်းမြင်သာမှုမရှိတာတွေဖြစ်ခဲ့တယ်လို့ဒီမိုကရေစီဖွံ့ဖြိုးတိုးတက်ရေးလှုပ်ရှားဆောင်ရွက်မှုကော်မတီကမတ်တင်စာရှင်းလင်းရေးကပြောပါတယ်
ဒီကြိမ်မှုအနေနဲ့တောင်းယူထားတဲ့လူတွေကတက်လိုက်တယ်ဆိုရင်တော့မြို့နယ်အုပ်ချုပ်ရေးမှုဘက်ကတက်လိုက်တယ်ဆိုရင်အများဆုံးကျွန်တော်တို့ရှိရတယ်။အဲ့တော့နောက်ခုကတော့ဒီစိန်စုတွေအတီးတကျမဖွဲ့စည်းထားအောင်စိန်ဆက်ရာကိုလိုချင်တယ်လို့ဖြစ်သွားတာမျိုးတွေနေရတယ်။နောက်ဖွင့်လင်းမြင်သာမှုရှိဘူးဆိုတဲ့ပြဿနာကြောင့်မလို့ပြဿနာဖြစ်ကြတာကလည်းဒုတိယအများဆုံးနေတဲ့တွေ့ရတယ်။ဆက်တဲ့ပြဿနာတွေရဲ့အကြောင်းရင်းမြစ်တွေကဘာတွေပါလဲဆိုတော့လှုပ်ဝက်စွာနဲ့ပြီးချင်းကိုချိုးဖြစ်တဲ့အားတွေပါတယ်။နောက်ရွေးချယ်မှုရလဒ်ပေါ်မှာအငင်းသွားတာတွေပါတယ်။မဲဝဲတာအလွယ်ဆုံးစပြုရတယ်ပါပါတယ်။
ရက်ကျေးအုပ်ချုပ်ရေးမှုရွေးချယ်ပွဲတွေမှာလူလူရဲ့စိတ်ကျဉ်နှံ့မှုနည်းတာတွေတွေ့ရတယ်လို့ New မြန်မာ Foundation အဖွဲ့ကကိုကျော်ထင်ကပြောပါတယ
်။ဒီအုပ်ချုပ်မှုရွေးချယ်ပွဲနဲ့ပတ်သက်ပြီးတော့လူလူရဲ့အိမ်ပေါ်စိတ်ကျဉ်နှံ့မှုနဲ့အားရအကျဉ်းနှံ့မှုပေါ်မှာကျွန်တော်နည်းပွားတယ်လို့ကျွန်တော်အကြံဉာဏ်ပုံသက်လို့ရပါတယ်။ဒါပေမဲ့ဥပဒေပြည့်စုံရေးပိုင်းကိုအများဆုံးကနေပေါ်မှာဟိုပြည့်စုံတယ်လို့ထပ်ပံ့ကြံပြီးတော့ရှိပါတယ်။
ရက်ကွက်သွမဟုတ်ကျေးရွာအုပ်စုအုပ်ချုပ်ရေးဥပဒေမှာကြီးကြပ်ရေးအဖွဲ့နဲ့ရက်ကျေးအုပ်ချုပ်ရေးမှုတွေကိုအသက်18နှစ်ပြည့်ပြီးသူတိုင်းမဲပေးခွင့်ရဖို့အရွေးချယ်ခံရမယ့်သူဟာရက်ကွက်အတွင်း10နှစ်အနည်းဆုံးနေရမယ့်အစား9နှစ်သာပြင်ဆင်ပေးဖို့အချက်တွေအပါအဝင်အချက်15ချက်ကိုတောင်းဆိုတာဖြစ်ပါတယ်အသက်18နှစ်ပြည့်ပြီးတဲ့နိုင်ငံသားတွေဟာရက်ကျေးအုပ်ချုပ်ရေးမှုတွေအဖြစ်ရွေးချယ်ခံခွင့်ရှိတဲ့အတွက်ဒီအချက်ကိုပြင်ဆင်သင့်တယ်လို့ဒါနရှိဆောင်မြန်မာကကိုမြတ်မင်းဦးကပြောပါတယ်
အသက်18နှစ်ပြည့်ပြီးတဲ့မိသူမဆိုနိုင်ငံသားတိုင်းကရွေးချယ်ခံပိုင်ခွင့်ရှိရမယ်ဆိုတဲ့အချက်ကျွန်တော်တို့ပြဋ္ဌာန်းထားခြင်းဖြစ်ပါတယ်။ဘာကြောင့်ကျွန်တော်တို့အဲ့လိုပြဋ္ဌာန်းရလဲဆိုလို့ရှိရင်ဒီနိုင်ငံသားတယောက်ဆိုရင်နိုင်ငံသားအခွင့်အရေးအပြည့်အဝကျွန်တော်တို့ရရှိခြင်းပါတယ်။ဒီအသက်18နှစ်နဲ့ပြည့်တဲ့လူငယ်တယောက်ကိုရွေးတာမရွေးတာကပြည်သူတွေလက်ထက်မှာရှိပါတယ်။ကျွန်တော်တို့ကတော့အခွင့်အရေးပေးတဲ့မှာလေ
ရက်ကွက်သွမဟုတ်ကျေးရွာအုပ်စုအုပ်ချုပ်ရေးဥပဒေကို2012ခုနှစ်ဖေဖော်ဝါရီ12ရက်နေ့မှာပြဋ္ဌာန်းခဲ့တာဖြစ်ပြီး2016ခုနှစ်ကဒုတိယအကြိမ်ပြင်ဆင်တဲ့အခါမှာလည်းအရက်ဖက်အဖွဲ့အစည်းတွေပြင်ဆင်ဖို့တောင်းဆိုထားတဲ့အချက်ထဲကနှစ်ချက်သာပါဝင်ခဲ့ပါတယ်။တတိယအကြိမ်ရက်ကျေးအုပ်ချုပ်ရေးဥပဒေပြင်ဆင်ဖို့စီစဉ်နေတဲ့အချက်22ချက်မှာအရက်ဖက်အဖွဲ့အစည်း40ကျော်ကပြင်ဆင်ပေးစေခြင်းနဲ့အချက်6ချက်ပဲတွေ့ရတယ်လို့လည်းပြောပါတယ်။ဒါကြောင့်အရက်ဖက်အဖွဲ့အစည်းတွေအနေနဲ့လွတ်တော်ကိုယ်စားလှယ်တွေကိုတွဲဆောင်ဆွေးနွေးခွင့်ရဖို့ကြိုးပမ်းသွားမှာဖြစ်တယ်လို့ပြောပါတယ်ရှင်။